တော်ရှင်များခင်ဗျာ1985ခုနှစ်စက်တင်ဘာလကထုတ်ဝေခဲ့တဲ့တရုတ်အစိုးရရဲ့ဘေကျင်းရီဗျူးစာဆောင်မှာပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဟောင်းတန်ကီရဲ့ဆောင်းပါးတစ်ပုဒ်ပါဝင်ခဲ့ပါတယ်တရုတ်ပြည်အနောက်တောင်ပိုင်းကကုန်းလွင်ပိတ်ပြည်နယ်တွေကိုမြန်မာနိုင်ငံကနေဖြတ်ပြီးအိန္ဒိယသမုဒ္ဒရာထိပေါက်အောင်ကုန်သွယ်ရေးလမ်းကြောင်းဖွင့်ဖို့ဆိုတဲ့စိတ်ကူးကိုပထမဦးဆုံးဖော်ထုတ်ချပြခဲ့တဲ့ဆောင်းပါးဖြစ်ပါတယ်အဲ့ဒီနောက်3နှစ်ကြာ1993ခုနှစ်မှာတရုတ်မြန်မာနယ်စပ်မြန်မာဘက်ခြမ်းကမူဆယ်နဲ့မြန်မာချင်းဆိုင်တရုတ်ဘက်ခြမ်းကျဲကောင်မှာတရုတ်အမျိုးသား၄ဦးမြန်မာပြည်ဘက်ကိုမျက်နှာမူပြီးတင်းမာပြတ်သားတဲ့မျက်နှာထားတွေနဲ့အဝိုင်းသဏ္ဍာန်အရာတစ်ခုကိုတွန်းပြီးတော့ရွှေ့နေကြတဲ့အယုတ်ကြီးတွေစိုက်ထူခဲ့ပါတယ်။အဲ့ဒီအယုတ်တွေရဲ့အောက်ခြေမှာတရုတ်အခရာတွေလည်းရေးထွန်းထားပါတယ်။အဓိပ္ပာယ်ကတော့အရှိတောင်အာရှကြီးငါတို့လာပြီဟေးဆိုတဲ့အဓိပ္ပာယ်ပါပဲတဲ့။အဲ့ဒီနောက်2013ခုနှစ်မှာတော့တရုတ်သမ္မတရှီဂျင်ဖင်ကအမေရိကန်ဒေါ်လာ1ထရီလီယံကုန်ကျမဲ့ခေတ်သစ်ရေကြောင်းပိုလန်မှာလို့တင်စားထားတဲ့ BRI ခေါ်ဈေးကြံတဲ့ပတ်လန်အစီအစဉ်ကိုဖော်ထုတ်ကြေညာလိုက်ပါတယ်။1990အစောပိုင်းနှစ်တွေအတွင်းမြန်မာစစ်အစိုးရကိုအနောက်နိုင်ငံတွေကစီးပွားရေးပိတ်ဆို့အရေးယူထားတဲ့အတွက်တရုတ်နဲ့မြန်မာကြားနယ်စပ်ကုန်သွယ်ရေးမြင့်တက်လာခဲ့ပေမဲ့တရုတ်အစိုးရဟာဈေးကြံတဲ့ပတ်လန် BRI စီမံကိန်းကိုအကြောင်းအမျိုးမျိုးကြောင့်မစတင်နိုင်ခဲ့ပါဘူး။ဒါပေမဲ့ဒေါ်ဆန်းစုကြည်ရဲ့ NLD အစိုးရလက်ထက်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ဘာသာလူမျိုးပဋိပက္ခပြဿနာကြောင့်ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ကဝိုင်းဝန်းရှုတ်ချနေကြတဲ့အခင်းအကျင်းသစ်ကိုတရုတ်ကအသုံးချလိုက်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့မှာတော့ CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကြံလမ်းတိဆောက်ရေးနားလည်မှုစာချုပ်လွှာကိုနှစ်နိုင်ငံလက်မှတ်ရေးထိုးလိုက်ပါတယ်။မိုင်မောင်းနှစ်ထောင်ကျော်ရှည်လျားတဲ့အဲ့ဒီကားလမ်းနဲ့ဂျထားလမ်းဟာယူနန်ပြည်နယ်ကူမင်းကနေမန္တလေးရန်ကုန်နဲ့ကြောက်ဖြူကြီးနဲ့စိတ်ကန်းအဲ့ဒီကမှအိန္ဒိယသမုဒ္ဒရာစီကိုဥတီလမ်းပေါက်သွားတော့တာဖြစ်ပါတယ်။အဲ့ဒီတရုတ်မြန်မာစီးပွားရေးဇင်းကြံလမ်း CMEC စီမံကိန်းနဲ့ပတ်သက်လို့ NLD အစိုးရဘန္ဒာရေးနဲ့စီးပွားရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးကျော်ဝင်းက
တရုတ်နိုင်ငံကယူနန်ပြည်နယ်နဲ့ကျွန်တော်နိုင်ငံဒေချင်းပေါက်ကျွန်တော်တို့ရှိရဒေနယ်နဲ့လာလို့ရှိကျွန်တော်ရှိရဆင်းစရာဒေစီကောင်းကောင်းရှိဒါဆိုရင်ကျွန်တော်တို့ international airport တွေဖြစ်အောင်ဒေစီပြည်နယ်တွေရှိနေပြီလား airport တို့မဝေးတော့လို့ဒီလိုနေနေကျွန်တော် international airport လို့ပကုတ်လို့ဒါမှကျွန်တော်မဲ့လို့မဲ့လို့ကျွန်တော်လိုလိုကြီးနဲ့ကျွန်တော်ပါခါကားဖြစ်တယ်။ဒါရီယာကျွန်တော်တို့စီမက်ပေါ့နော်။ China မြန်မာ economic program က solar မြေလုပ်ငန်းစီတွေကအသေးလေးတခုပါ။ဒါလေးကျွန်တော် solar solar ဆိုကြောင်းသိကြလို့ပါပဲ။
ဒါပေမဲ့အဲ့ဒီတရုတ်မြန်မာစီးပွားရေးဇင်းကြံလမ်းစီမံကိန်းဟာလွန်ခဲ့တဲ့နှစ်ကမြန်မာအစိုးရရဲ့အစီအစဉ်တွေထဲမှာပါဝင်ခဲ့ပုံမရဘူးလို့လေ့လာသူတွေကဆိုပါတယ်။အဲ့ဒီအချိန်ကမြန်မာနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးမြန်မာနေခဲ့ပြီးတရုတ်နဲ့ဆက်ဆံရေးကျဆင်းနေတဲ့အချိန်ဖြစ်ပါတယ်။ NLD အစိုးရကတရုတ်ရဲ့ဇင်းကြံတဲ့ပလန် BRI ရည်မှန်းချက်နဲ့နှိစက်လာနေချိန်မှာမြန်မာတပ်မတော်နဲ့တခြားနိုင်ငံရေးခေါင်းဆောင်တွေအနေနဲ့တရုတ်နဲ့လက်တွဲဆောင်ရွက်ခြင်းစိတ်ဘလောက်ထိရှိတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့လေ့လာသူတွေကဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတရုတ်ရဲ့စီမံကိန်းကြီးတွေဖြစ်တဲ့တရုတ်ကတောင်းဆိုနေတဲ့မြေဆုံဆဲစီမံကိန်းပြန်လည်စတင်နိုင်ရေးလက်ပရောင်းတောင်ကျင်းနီစီမံကိန်းဆက်လက်ထုတ်ယူရေးတွေဆိုတာတဲ့အမေရိကန်ဒေါ်လာ1ထရီလီယံတန်ဖိုးရှိတဲ့ဈေးကြံတဲ့ပတ်လန် BRI စီမံကိန်းရဲ့အဓိကအစိတ်အပိုင်းတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ကြောက်ဖြူကြီးနယ်စိတ်ကမ်းကနေအိန္ဒိယသမုဒ္ဒရာနဲ့စီးပွားရေးမဟာဗျူဟာလမ်းကြောင်းပေါ်ပေါက်လာရေးပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့စီပေါ်ရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အဖြစ်ဆောင်ရွက်ခဲ့ဘူးတဲ့ဦးမင်းခင်က
စစ်ချင်းကဖတ်တာပလာကီပြည်တော်စုဖြစ်တဲ့လို့ကဗမာပြည်ရဲ့ဆလာနိုင်ငံကြီးအော်ဂျာနီဗမာပြည်ရဲ့စမတမကြတဲ့တက်မလိုက်တဲ့ယက်တီချန်ပီယံဟုတ်နေခုခေတ်ကယက်တီကတဲ့ကုန်တိကရှိတယ်တဲ့ဒီကမှာနိုင်ငံထူထောင်တဲ့အခါမှာကိုခေါင်းဆောင်တွေမြန်မာပြည်အကူနဲ့တာရှိတယ်ဒီမှာလည်းတည်းသူကသူ့ရဲ့တနာရင်ကနိုင်ငံရဲ့အင်အားနောက်ပြီးတော့ကျွန်တော်တို့မလွဲမချောင်တော့အားကိုးရတဲ့အပိုင်းလေးပေါ်မှာမူတည်ပြီးတော့ဒုက္ခနာကိုရအောင်ယူလာနိုင်မယ့်အခြေအနေအနေကျွန်တော်ကရှိနေတယ်။ရှိနေတော့ကျွန်တော်တို့မှာအားသာချက်တချို့ရှိတယ်။အဲ့ဒါကသူတို့နဲ့မတူတဲ့တန်ဖိုးတွေကျွန်တော်တို့မှာရှိတဲ့ကိစ္စ။အဲ့ဒါတွေကိုကျွန်တော်တို့ပိုအားကောင်းအောင်လုပ်ပြီးတော့
2009ခုနှစ်ကစတင်ခဲ့တဲ့ကြောက်ဖြူကြီးနဲ့စေကန်စီမံကိန်းမှာတရုတ်က90ရာနှုန်းလုတ်ကိမ်မှာဖြစ်ပြီးမြန်မာဘက်ကကျန်တဲ့30ရာနှုန်းကိုလုတ်ကိမ်မှာပါ။ဒါပေမဲ့အဲ့ဒီ30ရာနှုန်းလုတ်ကွက်နိုင်မှုအတွက်မြန်မာဆိုရအနေနဲ့အမေရိကန်ဒေါ်လာ1ဘီလီယံလောက်လိုအပ်နေတာဖြစ်ပါတယ်။အဲ့ဒီအတွက်လည်းတခြားနိုင်ငံတွေလိုပဲလိုအပ်တဲ့ငွေကိုတရုတ်စီကပဲချင်းကားယူရဖို့များတယ်လို့စီးပွားရေးပညာရှင်တွေကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးမင်းခင်ကအခုလိုသုံးသပ်ပါတယ
်။တကယ်တော့စီးပွားရေးဆက်မှုအပါအဝင်ပေါ့လက်တွေ့မြန်မာဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဟိုအတော်လေးကိုဂရုတစိုက်တည်ရှိရှိနေရှင်ရေးဆက်လုပ်ရမယ်အရေးကြီးတဲ့လုပ်ငန်းကိုကျွန်တော်မြင်ပါတယ်ကျွန်တော်တို့ရဲ့ဟိုချုပ်ချာနာလုံခြုံရေးကိုခန့်အားအတော်နည်းနေသေးတယ်မြန်မာနိုင်ငံနေနေက ဆိုတော့လမ်းချုံကြီးပြီးတော့ချင်းချင်းဖတ်တာလုံးတင်တယ်လို့ယူဆတယ်ပြီးတော့မှကျွန်တော်တို့ကဘာနိုင်ငံရေးပထဝီနိုင်ငံရေးအပါအဝင်ချင်းဒီအားလုံးကိုဆန့်ချုံကြီးပြီးတော့မှကျွန်တော်တို့ဟိုဘယ်လိုတွားမလဲဘယ်လိုမြင်နေလဲလို့မလဲဘယ်လိုကြွားမြင်နေလို့မလဲဘယ်လိုဝင်အကောင်းဆုံးကိုတိုင်းကြည့်တွေ့ကိုနိုင်ငံသားတို့အကောင်းဆုံးချင်းတွေ့ဘယ်လိုဖန်တီးနေဆိုတာဟိုကြိုးစားဖို့လိုပါတယ်အဓိကပ
ကတရုတ်နဲ့နှိစပ်ခဲ့တဲ့မြန်မာတမတော်နဲ့စစ်တပ်အစိုးရကတရုတ်ရဲ့မြန်မာနိုင်ငံတွင်းစီမံကိန်းတချို့ကိုပူးထွက်လုပ်ကိမ့်မှုရပ်ဆိုင်ခဲ့ပေမဲ့အခုအခါမှာတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာတရုတ်နဲ့ပုံမူပြီးပူးထွက်ဆောင်ရွက်လုပ်ကိမ့်လို့တဲ့အခြေလက္ခဏာတွေပြတ်သားလာတယ်လို့ဆိုပါတယ်။ဒါကလည်းအနေဒီအစိုးရအနေနဲ့သူအနာရခဲ့တဲ့ငွေနဲ့တကာလာအတွင်းစီးပွားရေးတိုးတက်ဖွံ့ဖြိုးလာတာကိုပြတ်သားလို့တဲ့အတွက်ဖြစ်တယ်လို့လေ့လာသူတို့ကသုံးသပ်ဝေဖန်ကြကြောင်းအစီရင်ခံတင်ပြပါပါခင်ဗျာ။